လွတ်တော်စုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပိဓာတ်အစီအစဉ်ခံစားမှဖော်ပြထားတဲ့ကျူးလွန်မှုတွေကိုဆက်လက်စုံစမ်းစစ်ဆေးပြီးတရားစွဲဆိုဖို့နိုင်ငံတော်သမ္မတကကော်မရှင်ရဲ့အစီအစဉ်ခံစားအပြည့်စုံကိုနောက်ဆက်တွဲတွင်နဲ့အတူပြည်တော်စုရှိနေချုပ်ရုံးကိုပေးပို့ပြီးဖြစ်တယ်လို့ဇန်နဝါရီလ22ရက်နေ့စွဲနဲ့နိုင်ငံတော်သမ္မတရုံးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီကိစ္စဒီမှာဖြစ်ခဲ့တဲ့ပြည်တွင်းလက်နက်ကိုင်ပြည်ပခတွေအတွင်းတရှိဥစ္စာတရှိခံရတာဒါမှမဟုတ်လူရတာဒါမှမဟုတ်အကြသားတွေကကျူးလွန်ခဲ့တဲ့တခြားရာဇဝတ်မှုကြီးတွေကိုဆက်လက်စုံစမ်းစစ်ဆေးပြီးတရားစွဲဆိုဖို့ဖြစ်တယ်လို့သမ္မတရုံးထုတ်ပြန်ချက်မှာပါရှိပါတယ်အာဆာအဖွဲ့ဝင်တွေဒါမှမဟုတ်အလူလူပူပေါင်းပါဝင်ခဲ့သူတွေကကျူးလွန်ခဲ့တဲ့ကြီးလေးတဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးဖို့နဲ့တရားစွဲဆိုဖို့ဘယ်လိုလုပ်သင့်လဲဆိုတာစစ်ဥပဒေကြောင့်နဲ့လိုအပ်သလိုတိုင်ပင်ဆောင်ရွက်သွားဖို့လေပြည်တော်စုရှိနေချုပ်ကိုသမ္မတကအကြောင်းကြားထားပါတယ်တမ်းမတော်သားတွေကျူးလွန်ခဲ့ရလို့ဆွဆွဲထားတဲ့ရာဇဝတ်မှုတွေအထူးသဖြင့်မင်းကြီးနဲ့ချွတ်ပြင်ကြေးရွာတွေမှာတပ်ဖြတ်မှုတွေထွက်ပြေးသွားတဲ့မွတ်စလင်တွေရဲ့ကြေးရွာတွေကနေအိမ်တွေမီးလောင်လာကိုတားဆီးဖို့ပြက်ကွက်ခဲ့တာတွေအတွက်တမ်းမတော်စီဥပဒေချုပ်ရုံးအနေနဲ့လက်ရှိစုံစမ်းစစ်ဆေးမှုနဲ့တရားစွဲဆိုမှုတွေကိုတိုးချက်လှုပ်ဆောင်နိုင်ရေးကော်မရှင်ရဲ့စင်ကစားအပြည့်စုံနဲ့နောက်ဆက်တွဲတွေကိုသမ္မတကဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီတမ်းမတော်ကောင်ကြီးဦးစီးချုပ်ထံပေးပို့ခဲ့ပြီးဖြစ်တယ်လို့လည်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ICOE ရဲ့ပြည်သက်အစီအစဉ်ကစားမှာနောက်ဆက်တွဲ30ခုအပါအဝင်စုစုပေါင်း3,450ကျော်ပါပါတယ်။အဲ့ဒီအစီအစဉ်ကစားအနှစ်ချုပ်ဖော်ပြချက်ကိုအများပြည်သူဖတ်ရှုနိုင်ဖို့သမ္မတရဲ့ညွှန်ကြားချက်နဲ့အင်္ကာရီကထုတ်ပြန်ပေးခဲ့ပါတယ်။